အမေရိကန်သမ္မတဒေါ်နယ်ထရန့်ကဗြိတိန်နိုင်ငံလန်ဒန်ကိုဒီသတင်းပတ်ထဲမှာတွားရောက်ပြီးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ခေါင်းဆောင်များအစည်းအဝေးကိုတက်ရောက်တော့မှာပါ CA ခစ်ကစပြီးဖွဲ့စည်းခဲ့တဲ့ NATO အဖွဲ့ကြီးက290ပြည့်နှစ်ပတ်လည်ဖြစ်ပြီးအခုထိပ်သီးညီလာခံကလည်းမဟာမိတ်အဖွဲ့ကြီးရဲ့အားကောင်းခိုင်မာမှုကိုပိုးပြီးတည်ကြစေရည်ရည်ရွယ်တာဖြစ်ပါတယ်ဒါပေမဲ့ NATO အဖွဲ့ကြီးအတွက် American ပြည်ထောင်စုရဲ့တာဝန်ယူမှုနဲ့ပတ်သက်ပြီးဥရောပခေါင်းဆောင်တွေဘက်ကမရှင်းမလင်းဖြစ်နေပြီးအခုအစည်းအဝေးကျင်းပမယ့်အချိန်မှာ American သမ္မတ Donald Trump ရင်ဆိုင်နိုင်ဖို့ပြင်ဆင်နေကြပါတယ်။ Inferior Sire VOE သတင်းတောက် Patsy Widdercuswara ကလန်ဒန်ကနေသတင်းပေးပို့ထားတာကို Matt Tengi ထိုက်ကဆက်ပြီးပြောပြမှာပါ
။ Syria နိုင်ငံမြောက်ပိုင်းကကတ်တွေထိန်းချုပ်ရာနယ်မြေကိုတူရကီဘက်ကကျူးကျော်ခဲ့ပြီးနောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်။ NATO မဟာမိတ်တွေနဲ့မတိုင်ပင်မဲ့သမ္မတဒေါ်နယ်ထရန့်ကအမေရိကန်တပ်ဖွဲ့တွေကိုအောက်တိုဘာလထဲမှာရုတ်သိမ်းမှုညွှန်ကြားခဲ့တာပါ။ American Enterprise Institute က NATO ဆိုင်ရာကျွမ်းကျင်သူ Gary Schmidt ကအခုလိုပြောပါတယ
်။ It's exactly in the wake of that decision
that ဒီဆုံးဖြတ်ချက်ထွက်လာပြီးနောက်ပိုင်းမှာတော့ပြင်သစ်သမ္မတ Emmanuel Macron ကမဟာမိတ်အဖွဲ့ဟာအုတ်နောက်စေနေပြီလို့ပြောခဲ့ပါတယ်။အဖိုင်ဝိုင်းတစ်ခုအတွင်းမှာအမေရိကန်ရဲ့ခေါင်းဆောင်မှုမရှိဘဲကိုယ်သဘောနဲ့ကိုဘာမှမလုပ်နိုင်ဘူးဆိုတာကိုရည်ညွှန်းပြီးပြောခဲ့တာဖြစ်ပါတယ
်။တစ်ချိန်တည်းမှာပဲရုရှားနဲ့ယူကရိန်းကြားကတအုပ်နှွေးနှွေးဖြစ်နေတဲ့စစ်ကလည်းသမ္မတထရန့်ကိုတရားစွဲဆိုရေးရဲ့နောက်ခံအကြောင်းရင်းဖြစ်လာခဲ့ပါတယ်။အမေရိကန်နဲ့ NATO အဖွဲ့ဝင်တွေရဲ့ဆက်ဆံရေးကတိတ်ပြီးမပြေလည်လာတာကြောင့်ဥရောပအရှေ့ပိုင်းနဲ့တောင်ပိုင်းဒေသကပဋိပက္ခတွေအတွက်လည်းနောက်ထပ်အခက်တွေ့စရာဖြစ်ပါတယ်။NATO အဖွဲ့ရဲ့ဥရောပအရှေ့ပိုင်းဒေသမှာစစ်ရေးထက်မှအပြစ်မှုနဲ့အမေရိကန်ဘက်က NATO အဖွဲ့ကြီးအပေါ်အခိုက်အမာရပ်တည်နေတယ်ဆိုရကိုဥရောပခေါင်းဆောင်တွေကအမှခံထားတာပါ။ဒါပေမဲ့လည်းသမ္မတထရန့်လက်ထက်မှာမဟာမိတ်တွေအပေါ်အမေရိကန်ကပြစ်ပယ်ထားတယ်ဆိုပြီးမကျေနပ်ချက်ကရှိနေပါတယ်။ချက်တန်ဟောက်ဆဲဥရောပဆိုင်ရာအစီအစဉ်အကြီးတန်းသုတေသနမှူးဟန်စ်ခွန်နာနီကအခုလိုပြောပါတယ
် Some of them hoping that Trump
တနည်းအတွင်းမှာပဲသမ္မတထရန့်ယာဒူးသက်တမ်းအဆုံးသတ်သွားမယ်လို့တချို့ကမျှော်လင့်နေကြတာပါသမ္မတထရန့်ဒုတိယသက်တမ်းထပ်ရွေးခံရမှာကိုအမှန်ကန်စိုးရိမ်နေကြပါတယ
်ဥရောပတလွားမှာတော့တုံ့ပြန်ချက်တွေကကွဲလွဲနေပါတယ်ပြင်သစ်ဖက်ကတော့ဥရောပလုံခြုံရေးအတွက်ကိုယ်တိုင်ဆောင်ရွက်မယ်ဆိုတဲ့ဘက်ကိုအသားပေးပါတယ်။ပိုလန်ကတော့သူ့ရဲ့လုံခြုံရေးအမှတ်ကံချက်အတွေ့သမ္မတထရန့်နဲ့ရင်းတည်တဲ့ဆက်ဆံရေးတိစောက်ရေးကိုပို့ပြီးအားတက်ပါတယ်။ချက်တန်ဟောက်စ်ကဟန်စ်ခွန်နာနီကအခုလိုပြောပါတယ
်။ And then you have Germany in the middle which is I think a little bit divided between sort of Atlanticists.
American ဆက်ဆံရေးကောင်းရမယ်လို့ယူဆကြတဲ့ Atlantic ဝါဒီလို့ခေါ်ရမယ့်သူတွေကတော့NATO အပေါ်ယုံကြည်ပြီးဆက်လက်ထောက်ခံထားကြပါတယ်။သူတို့နဲ့နည်းနည်းသဘောကွဲတဲ့ဂျာမနီကအလဲမာရပ်တည်ပြီးတစ်ဖက်မှာတော့အမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့မလိုဘူးလို့ယူဆတဲ့ Post Atlantic တွေကတော့ပြင်သစ်ရဲ့အယူအဆဘက်ကိုပိုပြီးရိမ့်ပါတယ်။ဒီအပေါ်မှာဥရောပသားတွေအကြီးအကျယ်ငင်းခုန်နေကြပါတယ်
။ဒီသတင်းပတ်ဥရောပခေါင်းဆောင်တွေရဲ့ရည်မှန်းချက်ကတော့အရင်ဆွေးနွေးပွဲတွေမှာဖြစ်ခဲ့သလိုမျိုးသမ္မတထရန့်ရမ်းပုံမိကြဒေါသမထွက်အောင်ရှောင်ကျဉ်ကြဖို့ဖြစ်ပါတယ်။American Enterprise Institute က Gary Schmidt ကအခုလိုပြောပါတယ်
Can talk about all the things that they've done and very smart
သူတို့စွမ်းဆောင်နိုင်ခဲ့တာတွေကိုပြန်ပြောနိုင်ပါတယ်နောက်ပြီးဒီလိုဖြစ်လာအောင်သမ္မတ Trump ဘက်ကတွန်းအားပေးဆောင်ရွက်ခဲ့တာပါဆိုတာမျိုးပပနနနဲ့ပြောပြနိုင်ပါတယ်ဒါမျိုးနဲ့သမ္မတ Trump ကိုချီးကျူးနိုင်ပါတယ်ဒါပေမဲ့လည်းပင်ကိုဇရိုက်တွေကမတူတာကြောင့်ဒီလိုလုပ်နိုင်ဖို့ကလည်းသူတို့အတွက်စိတ်ပီးခက်ပါတယ်
ထိပ်သီးဆွေးနွေးပွဲမတိုင်ခင်ရက်ပိုင်းအလိုမှာပဲ NATO အဖွဲ့ဘက်ကကုန်ကျစရိတ်ထပ်ပြီးမျှဝင်ချခံကြဖို့နဲ့အမေရိကန်ဘက်ကထပ်ဝင်ချခံမှုရှော့ချရေးသဘောတူခဲ့ကြောင်းကြေညာပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်သမ္မတထရန့်ကိုနှစ်သိမ့်နိုင်ဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။